စစ်ကောင်စီရဲ့အင်အားသုံးနေနေမှုတွေနဲ့ပတ်သက်လို့ပြင်းထန်တဲ့အချက်အလက်တွေပါတဲ့မြန်မာနိုင်ငံလူခွင့်အစည်းအခမ်းအကိုမတ်လ9ရက်နေ့မှာလူခွင့်ကောင်စီညီလာခံမှာမဟာမင်းကြီးတက်ဘောကတ်တကတင်သွင်းဖို့ရှိနေကြောင်း NUG အမျိုးသားညီညွတ်ရေးအစိုးရလူခွင့်ဝန်ကြီးဦးအောင်မျိုးမင်းက VOA ကိုပြောပါတယ်
နော်ရဲတွေ့တဲ့အခါမှာလဲအာမဲလူခွေးကောင်စီခုနှစ်နှစ်မတ်လ9ရက်နေ့မှာတောက်ကအစီရင်ခံစာအိတ်တဲ့ပုံမှန်ပြင်းထန်တဲ့အချက်တွေပါတဲ့အစီရင်ခံစာထပ်ပြီးတော့ထုတ်ပါမယ်ကျွန်တော်တို့အားကိုးစရာနောက်တစ်ခါကျွန်တော်တို့လက်တွဲလှုပ်ဆောင်စရာလူခွေးမဟာမင်းကြီးဖြစ်မှာသိကြပါလိမ့်ဗျ
ဖေဖော်ဝါရီ24ရက်နေ့ကဆွစ်ဇာလန်နိုင်ငံဂျနီဗာမှာကုလသမဂ္ဂလူခွင့်မှာမင်းကြီးဗော်ကာတက်နဲ့တွေ့ဆုံချိန်မှာလဲမြန်မာနိုင်ငံမှာဆက်လက်ပြီးတော့ဆိုးဝါးနေတဲ့လေကြောင်းပစ်ခတ်တိုက်ခိုက်မှုတွေရွာတွေမီးရှို့လူတွေကိုဖမ်းဆီးတပ်ဖြတ်နေတဲ့အခြေအနေတွေကိုတင်ပြခဲ့ကြောင်းလူခွင့်ဝန်ကြီးဦးအောင်မျိုးမင်းကပြောပါတယ်လူခွင့်မဟာမင်းကြီးတာဝန်ကိုမနစ်ကစတင်ထမ်းဆောင်ခဲ့တဲ့ဗော်ကာတက်အနေနဲ့သူ့ရဲ့မြန်မာနိုင်ငံအစီရင်ခံစာကိုပထမဆုံးအချိန်တင်သွင်းမှာလဲဖြစ်ပါတယ်မဟာမင်းကြီးအနေနဲ့ရွှေကြအရေးနဲ့ပတ်သက်တဲ့အစီရင်ခံစာကိုမကြာခင်ကတင်သွင်းထားတာဖြစ်ပါတယ်52ကြိမ်မြောက်လူခွင့်ကောင်စီညီလာခံကို February 29ရက်နေ့တနင်္လာနေ့မှာစတင်ကျင်းပမှာဖြစ်ပြီးတော့ April 4ရက်နေ့မှာပြီးဆုံးမှာဖြစ်ပါတယ်မြန်မာနိုင်ငံကိုယ်စားလှယ်အရေးမှာတော့မနစ်ကညီလာခံလို့ပဲခုံလွတ်ထားရှိမှာဖြစ်ပါတယ်မြန်မာကိုယ်စားလှယ်နေရာအတွက်ဘယ်သူကိုထားမလဲဆိုတာဆုံးဖြတ်ချက်ချဖို့ကုလသမဂ္ဂထွေထွေညီလာခံကရွှေဆိုင်ခဲ့ပြီးလက်ရှိမြန်မာအမြဲတမ်းကိုယ်စားလှယ်တန်အမတ်ကြီးဦးကျော်မိုးထွန်းကိုဆက်လက်ထားရှိဖို့ဆုံးဖြတ်ခဲ့တာဖြစ်ပါတယ်ခင်ဗျာ